တပတ်တော့စောင်းဝင်လာပြီဆိုတော့စောင်းရသည်နဲ့ပတ်သက်တဲ့စကြောင်းတစ်ခုကိုပြောပြခြင်းပါတယ်ဒါကိုမူရင်းအတိုင်းပြောရမယ်ဆိုရင်တော့တစ်ပင်ဘော်ကဂျာကင်တထဲလို့နာမည်ရမှာပါဒါပေမဲ့ကျွန်တော်တို့ချောအောင်စီလျောအောင်ဘာသာပြန်ရမယ်ဆိုရင်တော့လူကလေးရဲ့ဗဒေသာပင်လို့ပြန်ကြပါစို့ဒါကတော့ဩစတြေးလျနိုင်ငံက10နှစ်သားတယောက်ရဲ့အဖြစ်ပါသူကအင်ဂျီယာဂျီမဲ့သူတွေအတွက်ကူညီတဲ့ဖြည့်ရှင်းမှုတစ်ခုကိုလုပ်ဖို့လူအဖွဲ့အစည်းကိုပို့ပြီးတော့ကောင်းအောင်ဆောင်ရွက်ပေးဖို့တာဝန်တစ်ခုရပါတယ်ဘယ်ကရတာလဲဆိုတော့ចောင်းကနေပြီးတော့အင်စာအဖြစ်နဲ့ပေးလိုက်တာပါမင်းလူအဖွဲ့အစည်းရဲ့ကောင်းရာကောင်းကျိုးတစ်ခုခုကိုလောက်တာကိုပြန်ပြီးတော့တင်ပြပေးပါလို့ပါပါတယ်အဲ့တော့သူစဉ်းစားပါတယ်လွန်ခဲ့တဲ့အချိန်များကရေကြီးမှုတစ်ခုနဲ့သူတွေ့ရတဲ့အခါမှာအဲ့ဒီမှာရေဘေးဒုက္ခတွေကိုကူညီကြတာကိုသူပြန်ပြီးတော့သတိရပါတယ်အဲ့ဒါနဲ့သူမိခင်နဲ့သူတိုင်ပင်ပြီးတော့သူ့ရဲ့စိတ်ကူးစိတ်သားကိုပြောပြပါတယ်အဲ့ဒါကဘာလဲဆိုတော့တစ်ပင်နေပေါ်မှာအခုလို့စောင်းညကြမ်းနေမှာအကာအကွယ်မဲ့နေမဲ့အင်ဂျီမဲ့တွေအတွက်အခမဲ့ယူနိုင်တဲ့ဂျာကင်အင်ဂျီအနှွေးတွေကိုချိတ်ပေးဖို့ပါပဲသူ့အမေနဲ့တိုင်ပင်တော့အမေကပြောပါတယ်မင်းကတော့တကယ်ကိုကြီးကျယ်တဲ့အမှုပညာအလုပ်ကြီးကိုလုပ်နိုင်တာပဲတဲ့ဒါလူတွေအတွက်တကယ်လည်းအကူအညီဖြစ်ပါတယ်လို့အမေကမှတ်ချက်ပေးပါတယ်ပြီးတဲ့အခါမှာသားလှုပ်ချင်တဲ့အလုပ်ကိုဝိုင်းပြီးတော့ကူညီပါတယ်သူကသူ့အမေကိုသူ့စိတ်ကူးကိုပြောလိုက်တဲ့အခါမှာမိခင်ဟာအိမ်မှာရှိတဲ့တခြားသောအနှွေးတွေများအဝတ်ကောင်းများအပြင်နီးစပ်ရာမိတ်ဆွေတွေနဲ့အကူအညီတောင်းပြီးတော့သူတို့တွေဟာတစ်ပင်နေပေါ်မှာပရိသာပင်လို့ခေါ်ရင်ရမယ်လူတရပစ္စည်းတွေကိုချိတ်ပေးဖို့သဘောတူဆုံးဖြတ်ကြပါတယ်သူတို့စ조사ကြပါတယ်ဒီစိတ်ကူးကိုအကောင့်ထဲပေါ်တဲ့အခါမှာကျောင်းကတငယ်ချင်းတွေရောမိဘတွေရောဘာတွေလုပ်ကြသလဲဆိုတော့မိုးလေဝသခံမှန်းချက်တွေကိုနားထောင်ပြီးတော့သူတို့မိုးလေကင်းစင်တဲ့အချိန်မျိုးမှာအဲ့ဒီလမ်းဘေးတစ်ပင်တွေမှာပရိသာပင်တွေချိတ်ကြဆွဲကြပါတယ်သူတို့ရဲ့လှူရှားမှုကိုလူမှုပြုနာအဖွဲ့အစည်းတွေက조사ခဲ့ကြတာပေါ့အင်ဂျီယာဂျီမဲ့တယောက်ဆိုရင်သူတို့ပေးလိုက်တဲ့မြေတားကြောင့်ဘယ်လောက်နှွေးထွေးသွားခဲ့ရတယ်တာမန်ချိန်မှာပြင်းထန်တဲ့စောင်းရာသီတန်ကိုခံနေရတဲ့အချိန်မှာအခုလိုလူသားချင်းစာနာတဲ့စိတ်ရှိတဲ့ကလေးတွေကငါတို့ကိုအခက်ခဲတွေဝိုင်းပြီးတော့ဖြည့်ရှင်းပေးတယ်ဆိုပြီးသူတို့ရဲ့ပထမကလူအဖွဲ့အစည်းပေါ်မှာပောက်ကွဲနေတဲ့စိတ်တွေဟာပြေပြောက်ခဲ့ရတယ်ပြီးတော့လူချင်းတတ်နိုင်သမျှပြန်ကူညီဖို့ဝတ္တရားရှိတယ်လို့အဲ့ဒီအင်ဂျီယာဂျီမဲ့တွေကိုယ်တိုင်ကနားလည်လာပါတယ်လို့ဝန်ခံပါတယ်အဲ့ဒီကလေးတွေရဲ့စိတ်ကူးကိုဝိုင်းပြီးတော့အသိမပြုကြတာပေါ့ဆိုတော့ဩစတြေးလျနိုင်ငံမှတွေမဟုတ်ပါဘူးဆက်ပြီးတော့ Twitter မှာရှာကြည့်လိုက်တဲ့အခါမှာဘူဂေးရီးယားနိုင်ငံနောက်ပြီးတော့တူရကီစသဖြင့်လည်းတွေ့ပါတယ်အိန္ဒိယမြောက်ပိုင်းမှာလည်းအဲ့ဒီလိုလုပ်ကြတာကိုတွေ့ရပါတယ်ဘယ်ကစလိုက်တယ်ဆိုတာတော့ကျွန်တော်ရှာဖွေရခက်နေသေးပါအခုပြောပြချင်တာကတော့ဒီတစ်ပင်ဘော်ကမင်းရဲ့ဂျာကင်ဟာတဲ့ငါတို့ရဲ့နှလုံးသားလေးကိုလည်းနှွေးထေးစေပါတယ်လို့ဝင်းကျင်ကနေပြီးတော့မှတ်ချက်တွေဝိုင်းပြီးတော့ရေးကြတာပါ Twitter ပေါ်မှာအဲ့ဒီလိုပြန့်နှံ့လာကြတဲ့အခါမှာတချို့တွေကအဲ့လိုအင်မတန်ချမ်းအေးတဲ့ယာတီထဲမှာမုံဆိုင်တွေတွေကိုဝင်ပြီးတော့ပေါင်မုံပူပူနွေးနွေးတွေယူလာလမ်းတွေဖြတ်ကူးပြီးတော့အဲ့ဒီမှာစားရတောက်ရမဲ့နေတဲ့လူတွေကိုကူညီတာတွေလည်းတွေ့ရပါတယ်အဲ့တော့နောက်ဆုံးတော့တဖြည်းဖြည်းဘလို့ဖြစ်လာလဲဆိုတော့တချို့နေရာတွေမှာတစ်ပင်နီးနီးဆက်ဆက်ဒုတိမဟုတ်အစင်မသိငယ်ဘူးဆိုရင်နိုင်ရန်တွေမှာသူတို့ချိတ်ဆွဲကြပါတယ်အဲ့ဒီနိုင်ရန်တွေကိုလည်းဘလို့နာမည်ပေးထားလဲဆိုတော့ကျင်နာမှုနိုင်ရန်လို့နာမည်ပေးထားပါတယ်အဲ့ဒါကအိန္ဒိယတိုက်တစ်ခုလုံးကိုပြန့်နှံ့သွားပါတယ်အဲ့ဒီမြို့တွေရဲ့လမ်းဘေးပလက်ဖောင်းဘေးကနိုင်ရန်တွေမှာကျင်နာမှုနိုင်ရန်ဆိုတဲ့ကောင်းစဉ်နဲ့ခုနကအသစ်ပင်တွေလိုပဲအဝတ်တွေဖနက်တွေအယုတ်တွေကအစပေါ်တွေအိုးမဲ့အိမ်မဲ့တွေအတွက်တင်စဉ်းစားမိသလိုလာပြီးတော့ချိတ်ဆွဲနိုင်ပါတယ်လို့ဖိတ်ခေါ်ထားတာကိုတွေ့ရပါတယ်အဲ့ဒီအတွက်အဖွဲ့အစည်းပေါင်းစုံကကျင်နာတတ်ကြသူများစာနာတတ်ကြသူများကဝိုင်းပြီးတော့ကူညီရင်းနဲ့အဲ့ဒီအလုပ်ဟာအောင်မြင်တဲ့အလုပ်သို့တည်းမဟုတ်ပေါ့လူအဖွဲ့အစည်းတစ်ခုလုံးကလိုလားစွာနဲ့စိတ်ဆန္ဒပြည့်စွာနဲ့ပူပေါင်းတဲ့အလုပ်တွေဖြစ်လာပါပြီ။ပြန်ပြီးတော့တုံ့သက်စီကျင်တာကလေးတွေနဲ့လူငယ်တွေကိုကျွန်တော်ပြန်ပြောပြကျင်တာကတော့ဒါတွေဟာကလေးတွေရဲ့အစကလေးတွေကနေပြီးတော့စတင်ခဲ့တာပါ။အကြောင်းကပေးလိုက်တဲ့အင်စာကနေပြီးတော့ကလေးတယောက်ရဲ့စိတ်နှလုံးကောင်းမွန်မှုစိတ်ကူးစိတ်တန်းကွန်မြူးမှုပြီးတော့လူကြီးတွေရဲ့အားပေးကူညီတတ်မှုအဲ့ဒီကနေပြီးတော့အခုလိုဖြစ်လာတယ်လို့တွေ့ရပါတယ်။ဆက်ပြီးတော့ပြောရရင်တော့ဗျာဒီခေတ်မှာဖြစ်တဲ့သတင်းနည်းပညာခေတ်ရဲ့အာသာချက်ကိုလည်းအသုံးချနိုင်ငံကြတဲ့အခါလူတွေဟာမွန်မြတ်သောအလုပ်ကိုဓာတ်ကူးစေခဲ့တယ်လို့ကျွန်တော်နားလည်လိုက်ပါတယ်အဲဒီတော့ကူးခြင်းကူးရင်တော့ကောင်းတဲ့ဓာတ်တွေပဲကူးကြရအောင်ကျွန်တော်တို့တစ်ဖက်တစ်လမ်းကဝိုင်းပြီးတော့အားပြေးလိုက်ရခြင်းပါပဲ